ဂျပန်နိုင်ငံရှိသိပ္ပံပညာရှင်အဖွဲ့တစ်ဖွဲ့ဟာယူကုလို့ခေါ်တဲ့ဂျိုသိန်းတစ်ခုကိုယူဆောင်ကနမူနာများကိုခွဲခြမ်းစိတ်ဖြာခဲ့ကြရာယူကုရဲ့ပင်မကိုယ်တွေဟာလွန်ခဲ့တဲ့နှစ်ပေါင်းဘီလီယံကျော်ကလေးကရေကိုရေခဲပုံစံအဖြစ်ထိမ့်သိမ်းထားနိုင်တယ်လို့ညွှန်ပြနေတဲ့သတင်းစာများကိုတွေ့ရှိခဲ့ကြပါတယ်တိုကျိုတက္ကသိုလ်မှသုတေသီများအဖွဲ့နှင့်အခြားအဖွဲ့အစည်းများဟာရေဒီယိုတက်တီကြွားအိုင်ဆိုတိုဂရီယာနှင့်အခြားနည်းလမ်းများကိုအသုံးပြုကာနမူနာများကိုစစ်ဆေးခဲ့ကြပါသည်။အဆိုပါနမူနာများကိုဂျပန်နိုင်ငံယာဟတ်ဘူဒါစ်2စူဆန်လေးလာရေးရှင်မှကမ္ဘာမြေသို့ပြန်လည်သိမ်းဆောင်ခဲ့ခြင်းဖြစ်ပါသည်။အဆိုပါပင်မကိုယ်တွေကိုလွန်ခဲ့တဲ့နှစ်ပေါင်း 4.56 ဘီလီယံကျပ်ကဖွဲ့စည်းခဲ့တာဖြစ်ကြောင်းထည့်သွင်းပြောကြားခဲ့ပါသည်။ရေခဲများအရေးပြောပြီးအခြားကိုယ်တွေနဲ့တိုက်မိကနှစ်ပေါင်း1ဘီလီယံကျော်ကြာပြီးနောက်အကြောင်းများမှတစ်ဆင့်ရေများထွက်ရှိလာခဲ့တယ်လို့၎င်းတို့ကယူဆထားကြပါတယ်။ပင်မကိုယ်တွေဟာရေနဲ့ကြောက်ကြားတုံ့ပြန်မှုများကတစ်ဆင့်ဖြစ်ပေါ်လာတဲ့ hydrate death toll များပါဝင်ကြောင်းရခိုင်ကသုတေသနပြုချက်များမှဖော်ပြထားပါတယ်။သို့ပေမဲ့၎င်းတို့ဟာကိုယ်တွေထဲမှာရေဘလောက်ကြာကြာတည်ရှိနေလဲဆိုတာမသိရှိရသေးတာဖြစ်ပါတယ်။တိုကျိုတက္ကသိုလ်မှတွေ့ဖက်ပေါမောက်ကအီဆူကာဆူရိုရှိကရေအများစုဟာဟိုက်ဒရက်တက်သက်ထုများတရှိနေတာကိုတွေ့ရှိရခြင်းဟာအံ့ဩစရာဖြစ်နေကြောင်းပြောကြားခဲ့ပါတယ်။ရေဟာရေခဲပုံသဏ္ဍာန်တရှိနေတဲ့အချိန်ထိဖြစ်စဉ်များကိုသိပ္ပံပညာရှင်များအဖွဲ့အစည်းနဲ့ဆက်လက်လေ့လာသွားမှာဖြစ်ကြောင်းသိရှိရပါတယ်ရှင်။